အမေရိကန်ပြည်ထောင်စုမှာရွေးကောက်ပွဲအပြီးအစိုးရအကူအညီကာလအတွင်းမှာရှာစုပ်သားတရားကိုပြည်ထောင်စုအစိုးရကသမိုင်းမှာပထမဆုံးအချိန်ကွပ်မြန်လိုက်ပါတယ်။အိန္ဒိယနာပြည်နယ်ကအကျဉ်းဆောင်တစ်ခုရဲ့မှာလူတက်မှုနဲ့ပြစ်ဒဏ်ကျနေသူရာဇဝတ်သားအော်လန်ဒိုဟောကိုနိုဝင်ဘာ19ရက်နေ့ကကွပ်မြန်ခဲ့တာပါ။အစိုးရတက်မတိုင်ခင်အကူအညီကာလမှာအခုလိုမျိုးတုတ်တင်ကွပ်မြန်မှုဟာနှစ်ပေါင်း130မှာပထမဆုံးဖြစ်ပါတယ်။ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်စံချိန်ပွဲလုပ်တဲ့ January 20ရက်နေ့မတိုင်ခင်နောက်ထပ်ရာဇဝတ်သား9ယောက်ကိုကွပ်မျက်ဖို့လေလက်ရှိထမ်းအစိုးရကအသေးစားပြောနေပါတယ်။အဲ့ဒီထက်မှတေးတန်ကြနေသူတွေကတဦးတည်းသောအမျိုးသမီးလဲပါဝင်ပါတယ်။အစင်အလာအားဖြင့်တော့ရာဇဝတ်ဆင်းသွားတော့မဲ့တမနာတွေဟာရာဇဝတ်သားတွေကိုကွပ်မျက်တင်မတင်ဆုံးဖြတ်ချက်တွေမချတော့ဘဲအစ်စ်တက်လာမဲ့တမနာတွေလက်ကိုဆွဲပေးခဲ့ကြလိမ့်ရှိပါတယ်။